ဝနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ခံသူ148ယောက်ထပ်မံတွေ့ရှိခဲ့တဲ့အတွက်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 4043 ယောက်ရှိပြီလို့ရမိုင်းနယ်အောက်သားဝန်ကြီးဌာနကဒီကနေ့ည7နာရီထုတ်ပြန်ကြမှာပြောပါရယ်။ဒါပြင်တည်ဆုံးသူနောက်ထပ်3ယောက်ထပ်တိုးလာကြောင်းတည်ဆုံးသူဦးရေကလည်း60ရှိသွားပြီလို့ပြောပါရယ်။ဒီနေ့မှာတက်ခွဲနမူနာ1930ကိုစမ်းသပ်စစ်ဆေးခဲ့တာမှာရောဂါကူးစက်ခံသူ148ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါရယ်။အခုနောက်ထပ်တည်ဆုံးသူ3ယောက်ကတော့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးဖြစ်ပြီးတော့မျိုးသားကတော့ဝေဘာဂီဆေးုံမှာတက်ရောက်ကုသနေတဲ့အသက်42နှစ်အရွယ်လူနာအမှတ် 3946 ဖြစ်ပါတယ်။မျိုးသမီး2ဦးမှာတဦးကတော့တက်မတော်အသေးရောဂါအထူးကုဆေးုံမှာတက်ရောက်ကုသနေတဲ့အသက်65နှစ်အရွယ်လူနာအမှတ် 3004 ဖြစ်ပြီးတော့ကျန်တဲ့တဦးကတော့ကရင်900အထူးကုဆေးုံရန်ကုန်မှာကုသနေတဲ့အသက်68နှစ်အရွယ်လူနာအမှတ် 3565 ဖြစ်ပါတယ်။ဒီနေ့အစောပိုင်းမှာတည်ဆုံးသူ11ယောက်ရှိခဲ့တာကြောင့်ဒီနေ့တည့်ရက်ထဲမှာလည်းဗိုင်းရပ်စ်ကြောင့်တည်ဆုံးသူဟာ14ယောက်ရှိတယ်လို့လည်းချမိုင်ဝန်ကြီးဌာနကအတည်ပြုထားပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်တိုက်ပိုးမတွေ့သူ36ယောက်တွေ့ရှိတာကြောင့်ယောဂသက်သာပျောက်ကင်းပြီးတော့ဆေးရုံကဆင်းခွင့်ရသူ944ယောက်ရှိသွားပြီဖြစ်တယ်လို့လည်းပြောပါရယ်။ဒါပြင်မနေ့စက်တင်ဘာ16ရက်နေ့ကနေဒီနေ့နေ့လည်း12နာရီထိနောက်ထပ်စောင့်ကြည့်လူနာအသစ်305ယောက်ရှိတယ်လို့လည်းပြောပါရယ်ခင်ဗျာ။